ဆော်ဒီအာရေဗျနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာဆော်ဒီနိုင်ငံသားရေးဝန်ကြီးဖိုင်ဇာဘင်ဖာဟန်နဲ့စနေနေ့ကတွေ့ဆုံခဲ့ပြီးအစ္စရေးဂါဇာပဋိပက္ခအရေးကိုဆွေးနွေးခဲ့ပါတယ်။ဆော်ဒီနိုင်ငံသားရေးဝန်ကြီးဘင်ဖာဟန်ကတော့အရာသားတွေကိုတိုက်ခိုက်တဲ့အပေါ်နှစ်ဖက်စလုံးကိုပြစ်ချင်းရှုံချလိုက်ပြီးအကြမ်းဖက်တိုက်ခိုက်မှုတွေကိုချက်ချင်းလျှော့ချဖို့တိုက်တွန်းလိုက်ပါတယ်
။ We need to work together to find a way out of this cycle of violence.That is something that we really need to focus on
အခုလိုအပြန်အလှန်တိုက်ခိုက်နေတဲ့အတွေ့အံတရားဟာရုံထွက်နိုင်ဖို့ဆွေးနွေးနီးလန်းရှာဖို့လိုပါတယ်ဒါကိုကျွန်တော်တို့အမှန်တကယ်အာယုံထားလှုပ်ဆောင်ဖို့လိုအပ်ပါတယ်ဒီအံတရားကိုအဆုံးသတ်နိုင်အောင်မလုပ်နိုင်ဘူးဆိုလို့ရှိရင်တော့အကြမ်းဖက်တိုက်ခိုက်မှုတွေကပြန်ဖြစ်နေအောင်မှာပါဒီလိုဖြစ်ရင်အရတားတွေပဲဆုံးအရင်ဆုံးခံရမှာဖြစ်ပါတယ်နှစ်ဖက်စလုံးကအရတားတွေပဲပေးဆပ်ကြရမှာပါလို့ Saudi Arabia နိုင်ငံသားရဲ့ဝန်ကြီးကပြောဆိုသွားတာပါအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဘလင်ကင်ကပြောစီရမှာလဲဟာမတ်အဖွဲ့ဟာပါလက်စတိုင်းတွေကိုကိုယ်စားမပြုဘဲအကြမ်းဖက်အဖွဲ့အစည်းသာဖြစ်ပြီးအစ္စရေးနိုင်ငံကိုဖျက်ဆီးဖို့နဲ့ဂျူးတွေကိုတတ်ဖြတ်ဖို့သာယူရတဲ့အဖွဲ့ဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာအနောက်အာရှနိုင်ငံ9နိုင်ငံကိုခရီးလှည့်လည်ခဲ့ပြီးအစ္စရေးဟာမတ်စစ်ပွဲကနေဒေသတွင်းစစ်ပွဲအဖြစ်ပြန့်နှံ့မတော့အောင်ကာကွယ်ဖို့လိုက်လံဆွေးနွေးတိုက်တွန်းနေတာဖြစ်ပါတယ်။